မြန်မာထုသမ္မတဦးတေအောင်မြင့်ဟာဒီနေ့မှာရှေ့ရကြာတရုတ်နိုင်ငံခီးစဉ်ကိုစတင်လိုက်ပါပြီ။ဒီခီးစဉ်တွင်မြန်မာနဲ့တရုတ်ကြားကိစ္စရပ်မျိုးစုံကိုဆွေးနွေးကြမှာဖြစ်ပေမဲ့ထိပ်တန်းကပါမကတော့မြစ်ဆုံဆဲစီမံကိန်းကိုမြန်မာအစိုးရကရပ်ဆိုင်ခဲ့တဲ့ကိစ္စဖြစ်မှာပါ။ဒီကိစ္စဟာမြန်မာနဲ့တရုတ်ကြားကာလရှည်ကြာစွာရှိခဲ့တဲ့ဆက်ဆံရေးမှာအနောက်ရှက်ဖြစ်စရာကိစ္စတစ်ခုဖြစ်ပေမဲ့မဟာဗျူဟာမောက်ဆက်ဆံရေးကိုတော့ထိခိုက်လောက်အောင်တော့ဖြစ်မှာမဟုတ်ဘူးလို့လေ့လာသူတွေကသုံးသပ်ထားပါတယ်။အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ကိုကျော်စောသိန်းကြီးပြောပြပေးပါအောင်ဗျာ။
ဒုတိယသမ္မတဦးတင်အောင်မြင့်ဦးဟာမြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့တရုတ်နိုင်ငံယူနန်ပြည်နယ်ကုမင်းမြို့တော်ကိုဒီကနေ့ရောက်သွားတဲ့အကြောင်းတရုတ်မြန်မာဆက်ဆံရေးကိုစောင့်ကြည့်လေ့လာနေသူတွေကပြောပါတယ်။တရုတ်နိုင်ငံကလာတဲ့သတင်းတွေမှာတော့မြန်မာဒုတိယသမ္မတဟာတရုတ်နိုင်ငံအနောက်တောင်ပိုင်းဂွမ်စီဆောင်ကိုပိုင်အုပ်ချုပ်ရေးဒေသနန်နင်းမြို့မှာအောက်တိုဘာလ27ရက်နေ့ကနေ26ရက်နေ့ထိကျင်းပမဲ့တရုတ်အာဆီယံကုန်စည်ပြပွဲကိုတက်ရောက်ဖို့နေပြည်တော်ကနေဒီကနေ့ထွက်ခွာသွားပြီလို့ရေးကြပါတယ်။သူနဲ့အတူအစိုးရအဖွဲ့တာဝန်ရှိသူတွေပြည်တော်စုမြန်မာနိုင်ငံကုန်သင်များနဲ့စက်မှုလုပ်မှုလုပ်ငန်းရှင်များအသင်း UMFCCI နဲ့စက်မှုဇုံတွေကစီးပွားရေးလုပ်ငန်းရှင်တွေလိုက်ပါသွားတယ်လို့သတင်းတွေကဆိုပါတယ်။ဒီခီးစဉ်မှာအေရှာဝါကုမ္ပဏီပိုင်ရှင်စတီဗင်လော့ခေါ်ဦးထွန်းမြင့်နိုင်လည်းလိုက်ပါသွားတယ်လို့ VOA ကစုံစမ်းသိရှိရပါတယ်။အေရှာဝါကုမ္ပဏီဟာအခုကမှမြန်မာအစိုးရကရပ်ဆိုင်ထားလိုက်ပြီးဖြစ်တဲ့မြစ်ဆုံဆဲစီမံကိန်းကိုတည်ဆောက်ရေးမှာတရုတ် CPI ကုမ္ပဏီနဲ့ပူးတွဲလှုပ်ဆောင်နေတာပါ။ဆဲစီမံကိန်းရပ်ဆိုင်လိုက်တဲ့အပေါ်တရုတ်အစိုးရဘက်ကမကြေမလည်ဖြစ်တာကိုပြည်လဲအောင်ဖြေရှင်းဖို့ဦးတင်အောင်မြင့်ဦးကစူးစမ်းလိုက်မယ်လို့တရုတ်မြန်မာဆက်ဆံရေးကိုစောင့်ကြည့်လေ့လာသူတွေကခန့်မှန်းပါတယ်။ဒီဆဲစီမံကိန်းဟာယူနန်ပြည်နယ်အစိုးရနဲ့တိုက်ရိုက်သက်ဆံနေတာကြောင့်ယူနန်ပြည်နယ်ဘက်ကပူပြီးဖိအားပေးလာဖွယ်ရှိတယ်လို့သုံးသပ်သူကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်မြောက်နယ်မြေရဲ့နိုင်ငံခြားဆက်ဆံရေးတာဝန်ခံဦးညိုအောင်မြင့်ပါ
။ယူနန်အစိုးရအနေနဲ့ဒီဘ ഹു အစိုးရရဲ့မူတိုင်းရှိပြီးမြဲတချို့နေရာတွေမှာသူ့အနေနဲ့ကိုယ်ပိုင်ဆုတ်ဖြတ်ခွင့်ဆိုတာတရုတ်အစိုးရရဲ့ဘောင်ထဲမှာသူလုတ်ပိုင်ခွင့်တချို့ရှိပါတယ်။အဲ့လိုပိုင်ခွင့်ရနေပြီးတော့ဥမာဖြင့်ဒီကျွန်တော်တို့အခုလက်ရှိဦးသိန်းစိန်ဆိုရပေါ်မှာဖိအားတစုံတရာပေးလာနိုင်တယ်။သူတို့မချိန်မနှက်မချင်းဒီကိစ္စကသူတို့ရဲ့ဒီနိုင်ငံရေးအရပါတရုတ်ဆိုရအတွက်အမတန်ထိခိုက်တယ်လို့ကျွန်တော်ထင်ပါတယ်။အဲ့အတွက်ကိုလည်းသူတို့အနေနဲ့ရှေ့ရက်ကြာဒီသမ္မတဒုတိယသမ္မတရဲ့ခီးစဉ်မှာဒီကိစ္စကိုအခြေလေးဆွေးနွေးနိုင်မယ်လို့ကျွန်တော်ထင်တယ်။ဒါပေမဲ့ဒီပြဿနာတွေကလွယ်လွယ်ကူကူပြေလည်နိုင်တဲ့ပြဿနာတွေမဟုတ်တဲ့အတွက်ကြောင့်ကျွန်တော်ထင်ပါတယ်ဒီဆက်ဆံရေးကတော့အရင်တော့လူဆွေမျိုးပေါက်ဖို့အမတန်ရင်းနှီးတဲ့ဒီနာဖလက်တက်ကဆက်ဆံရေးမျိုးမဟုတ်တော့ဘဲနဲ့တနိုင်ငံနဲ့တနိုင်ငံအမတန်တတိထားတဲ့ဆက်ဆံရေးမျိုးရှိမယ်လို့ကျွန်တော်ထင်ပါတယ်ဗျ
။ဦးတင်အောင်မြင့်ဦးရဲ့အခုခီးစဉ်မတိုင်ခင်ပြီးခဲ့တဲ့သတင်းပတ်ထဲမှာမြန်မာနိုင်ငံဂျာယီဝန်ကြီးဦးဝနမောင်လွင်တရုတ်ပြည်ကိုသွားပြီးတရုတ်ဒုတိယသမ္မတနဲ့ရောနိုင်ငံဂျာယီဝန်ကြီးနဲ့ပါတွေ့ဆုံဆွေးနွေးပြီးဆဲစီမန်ကင်းရက်လိုက်လို့ဖြစ်လာတဲ့အငင်းပွားမှုတွေကိုပြေလည်အောင်ဖြေရှင်းသွားကြမယ်လို့ပြောခဲ့ပါသေးတယ်။တရုတ်နိုင်ငံအနေနဲ့ဒီလိုရင်းနှီးမြှုပ်နှံမှုမျိုးတွေဟာမြန်မာတနိုင်ငံတည်းနဲ့လုပ်နေတာမဟုတ်ဘဲတခြားနိုင်ငံတွေအများကြီးနဲ့လည်းလုပ်နေတာကြောင့်တရုတ်တို့အနေနဲ့ကနိုင်ငံတကာအခင်းချင်းကိုပါထည့်စင်စားလိမ့်မယ်လို့မြင်သူကတော့ဗမာပြည်ကွန်မြူနစ်ပါတီပြောရေးဆိုခွင့်ရှိသူရဲဘော်ဖိုးတန်ကြောင့်ပါဒီကိစ္စဟာထင်တာထက်အများကြီးကြီးနေနိုင်တာကြောင့်အပြင်းထန်ဆုံးဖြစ်နိုင်ခြင်းနဲ့အနိုင်ဆုံးဖြစ်နိုင်ခြင်းတို့ကိုသူကသုံးသပ်ပြပါတယ
်ဒီကိစ္စလောက်နဲ့ဗမာပြည်ကိုသူတို့ဆွတ်လွတ်တော့မလုပ်နိုင်ဘူးညဟိုဒီဘက်ကတိုင်နကပြည်ကအခင်းချင်းကိုသူတို့မဆွတ်လွတ်နိုင်ဘူးအခုခါမှာကသူ့ဘက်ကကြည့်လို့ရှိရင်သူတို့အရှိတ်ဘက်မှာလည်းအဲဒီ spreadly ကျွန်းပြဿနာနဲ့အဲဒီနာနိုင်ငံတွေနဲ့ပြဿနာဖြစ်နေတာ။အခုနောက်ဖက်မှာလည်းဗမာပြည်နဲ့ဖြစ်တယ်ဆိုသူတို့လည်းပျော်စရာအခြေအနေမဟုတ်ဘူးရ။အဲ့တော့အဲ့လိုအခြေအနေမှာတခုတ်ပင်ကမိတိကြီးမဖြစ်အောင်သူတို့လည်းတခုတော့လှုပ်လာလိမ့်မယ်လို့ထင်တယ်။အဲ့တော့ကျွန်တော်ထင်တာကအလွယ်တကူပြောလို့မရဘူး။ဒါပြဿနာကြီးလဲကြီးနိုင်တယ်၊သေးလဲသေးနိုင်တယ်။ကြီးလဲကြီးနိုင်တယ်ဆိုတာကနောက်နိုင်ငံကအရေးယူတာတွေပါဖြစ်နိုင်တယ်။ဥပမာဆိုလို့ရှိရင်ဘယ်ကုန်းတွေပိတ်တာတို့ဘာတို့အဲ့ဒါမျိုးတွေပေါ့လေ။ကုန်သွယ်ရေးကိုတရုတ်လုံနေကြရှိတဲ့လုံနေကြအတိုင်းကန့်တတ်လိုက်တော့ဒါမျိုးလှုပ်ချင်လှုပ်လာထိုင်တယ်ဒါမှမဟုတ်လေငွေလေးကြီးလေးယူလိုက်လို့ရှင်ပြီးတာပါပဲဆိုပြီးတော့ကြောတတ်ချင်လဲကြောတတ်လှုပ်လိုက်မှာပဲစောင့်ကြည့်ရအောင်မလို့ကျွန်တော်ထင်ပါတယ
်ဗမာပြည်ကွန်မြူနတီပါတီပြောရေးဆိုခွင့်ရှိသူရဲဘော်ဖိုးတန်ကြောင့်မှာမြန်မာစစ်အစိုးရဆက်ဆက်ဟာနိုင်ငံတကာမျက်နှာစာမှာတရုတ်အစိုးရရဲ့အကာအကွယ်ကိုယူခဲ့ရတာနှစ်ပေါင်းကြာခဲ့ပါပြီဒါကြောင့်လဲသမ္မတဦးသိန်းစိန်ကမြေဆုံဆဲစီမံကိန်းရပ်ဆိုင်လိုက်တာကိုတရုတ်တို့ဘက်ကအံ့အားသင့်တယ်လို့ဖြစ်စတော့ကဆိုရင်လေတံခတ်မှန်မှန်နဲ့ပြောခဲ့ဘူးတာတွေတောင်းမှရှိပါတယ်။ဒါကြောင့်လဲအခုဒုတိယသမ္မတဦးတင်အောင်မြင့်ဦးရဲ့ခီးစဉ်အတွင်းဆဲစီမံကိန်းကိစ္စကိုဘယ်လိုဖြေရှင်းခဲ့မလဲဆိုတာကိုတရုတ်မြန်မာဆက်ဆံရေးလေ့လာသူတွေအပါအဝင်မြန်မာတိုင်းနိုင်ငံလုံးကစောင့်ကြည့်နေကြမှာဖြစ်ကြောင်းပါခင်ဗျာ။